Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့မနက်ဖြန် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40နဲ့ 49အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ဒီမနက်ပဲနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးပါမယ်။ကျွန်တော်စမိုးပြပါ။ဟာဘေးဟာရီကိန်းမုန်တိုင်းတိုက်ခတ်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုရဲ့စရုပ်ထအကြီးဆုံးမြို့ကြီးရဲ့နေရာအများစုရေအောက်မှာရောက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တောင်ပိုင်းကဈေးတစ်ခုမှာအထက်ကဘုံခွဲတိုက်ခတ်မှုကြောင့်လူ73ယောက်သေဆုံးသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေအတွင်းသေဆုံးသူ100ကျော်သွားပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲကမတီးမငင်အခြေအနေမှာရခိုင်ပြည်နယ်အတွင်းပိတ်မိနေတဲ့ရခိုင်ရောမွတ်စလင်ဒေသခံတွေပါဘလို့အခက်အခဲတွေနဲ့စတင်ရင်ဆိုင်နေရပြီလဲဆိုတာ
လူတွေကပိတ်မိနေတယ်လူတွေလုံးဝကယူရအပြင်ကိုမထွက်နိုင်ဘူးလေပြီးတော့ကြောင်ချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအတီးကစေဝါကူတာမှုတွေလူအဲ့နေကြတယ
်ဒေသခံတွေရဲ့အတန်တချို့နဲ့အတူထုတ်လွှင့်ပေးသွားပါမယ်တခါကရင်ပြည်နယ်ဝန်ကြီးချုပ်နဲ့ VOE ရဲ့တီးသန့်တွေ့ဆုံမေးမြန်းခန်းကိုလည်းမြန်မာအရေးဆွေးနွေးခန်းမှာနှာစင်ကြမှာပါရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာစရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့ရဲ့နေရာအများစုဟာရေဖုံးလွှမ်းနေကြောင်းနဲ့အပူပွဲမုန်တိုင်းအဖြစ်ပင်လယ်ကွေ့ကမ်းရိုးတန်းကိုတက်ခတ်ခဲ့တဲ့ဟာဗေးဟာရီကိန်းလေမုန်တိုင်းတက်ခါရလမ်းကြောင်းတစ်လျှောက်မှာမယုံကြည်နိုင်လောက်အောင်ကိုမိုးသီးထန်စွာရွာသွန်းခဲ့တဲ့အကြောင်းတက်ဆက်စ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ရေတွေတက်လာတာကြောင့်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာမြင့်တဲ့အရက်တွေအိမ်ခေါင်မိုးတွေပေါ်မှာတက်ပြီးတော့နေကြရတယ်လို့ကေဇေးလုံသားတွေမှလည်းအတော်မတက်အကူအညီတောင်းခံသူတွေကိုကူညီပေးဖို့ကြိုးစားနေကြပါတယ်။ရေတွေဟာလမ်းမတွေပေါ်မှာမြစ်တဖွဲစီးဆင်းနေပြီးတော့လှေတွေနဲ့တောလာနေကြပါတယ်။ကေဇေးရေးကြိုးပမ်းလှုပ်ဆောင်မှုတွေကလွန်ခဲ့တဲ့12နှစ်ကနယူးအော်လင်းစ်ကိုအကြီးအကျယ်ပျက်စီးသွားအောင်တိုက်ခတ်ခဲ့တဲ့ကက်ထရီနာဟာရီကိန်းလေမုန်တိုင်းကိုပြန်ပြီးတော့အမှတ်ရစေပါတယ်။ရဟတ်ယာဉ်တွေကအနီးအနားမှာရှိတဲ့ရေလွှမ်းနေတဲ့အမြန်လမ်းမကြီးတွေပေါ်မှာဆင်းသက်နေကြပါတယ်။တချို့လူတွေကကိုက်ရက်လေငယ်တွေခနူးလေတွေနဲ့ဖောင်နေနဲ့ထွက်ပြေးနေကြပါတယ်။အခုအချိန်ထိတော့အနည်းဆုံးလူ9ဦးသေဆုံးပြီးတော့သေဆုံးသူရေတွက်ဟာတိုးများလာပွဲရှိနေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာမုံတိုင်းတိုက်ခတ်ပြီးတော့ဘေးဒုက္ခရောက်နေတဲ့နေရာကိုအင်္ဂါနေ့မှတွေ့ရဖို့ရှိတဲ့ကြောင်းအင်ဗီရိုတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့သူခီးစဉ်ကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်စေဖို့တေချာမှသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ဆီးရီးယားနယ်စပ်နက်မှာလွန်ခဲ့တဲ့3နှစ်က IS အစွန်းရောက်တွေဖမ်းသွားတဲ့တပ်ဖွဲ့ဝင်တွေရဲ့ကြံရစ်တဲ့ရုပ်လောင်းတွေလို့ယူဆရတာကိုပြန်တွေ့တယ်လို့လေဘနွန်စစ်တပ်ကပြောပါတယ်နယ်စပ်တစ်ချောင်းမှာ IS တွေကိုတိုက်ခတ်နေတာကိုတစ်ဖက်သက်အပြည့်လိုက်တဲ့ကြောင်းလေဘနွန်စစ်တပ်ကကြေညာပြီးတဲ့နောက်အခုသတင်းထွက်လာတာပါ2024ခုနှစ်ဩဂုတ်လကအဖမ်းခံလိုက်ရတဲ့လေဘနွန်စစ်သား9ဦးရဲ့ကံကြမ္မာနဲ့ဆက်ဆက်တဲ့စစ်ဆင်ညှိနှိုင်းတာတွေကိုလုပ်နိုင်ဖို့အတွက်လေဘနွန်စံတော်ချိန်တနင်္ဂနွေနေ့မနက်9:00နာရီကစပြီးအပြစ်ရလိုက်တဲ့အကြောင်းလေဘနွန်စစ်တပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားတာပါ IS အဖွဲ့ကိုတိုက်ခိုက်နေတဲ့လေဘနွန်စစ်သွေးကြွအဖွဲ့ Hezbollah နဲ့ Syria စစ်တပ်တို့ကလည်းအဲ့ဒီဒေသမှာအပြစ်ရတဲ့အကြောင်းကြေညာထားကြပါတယ်လွန်ခဲ့တဲ့3နှစ်ကလေဘနွန်နယ်စပ်မြို့အာဆယ်ကို IS စစ်သွေးကြွတွေထိန်းချုပ်လိုက်ပြီးတဲ့နောက်လေဘနွန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်အယောက်30ကိုဖမ်းခဲ့တာပါအဲ့ဒီအထက်က4ယောက်ကို IS တွေကတပ်ပစ်လိုက်ပြီးငါးယောက်မြောက်ကရထားတဲ့ဒဏ်ရာနဲ့တည်ဆုံသွားပြီးတော့16ယောက်ကတော့2015ခုနှစ်ဒီဇင်ဘာလကလုပ်တဲ့အကျဉ်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်နဲ့ပြန်လွတ်လာခဲ့ပါတယ
်။မကြာသေးခင်ကဗာဂျီးနီးယားပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးကြီးဝါဒီတွေရဲ့ဆန္ဒပြပွဲတွေအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့စံတန်ဖိုးထားမှုကိုသူ့ဟာသူပြောလိုက်တဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။သမ္မတထရမ့်အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေအပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်လွှင့်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီးတယ်လီဆင်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့စံတန်ဖိုးထားမှုနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ဖော်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီးတယ်လီဆင်ကပြောပါတယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုကိုကိုးစားပြုပါတယ်။ကျွန်တော်တို့ကအမေရိကန်ရဲ့စံတန်မိုးတွေကိုကိုးစားပြုပါတယ်လွတ်လပ်မှုနဲ့ကမ္ဘာပေါ်မှာလူသားအလုံးအပေါ်တာဒူညီမျှဆက်ဆံမယ်ဆိုတဲ့တန်ဋိဌာန်ကဘယ်သောအခါမှအပြောင်းလဲမရှိပါဘူးလို့ဝင်းကြီးတယ်လီဆင်ကပြောပါတယ် ဆနာပြဝရီနဲ့ပတ်သက်ပြီးတော့တမနာထွန်းကလူမှုမှတ်ချက်ပေးရမှာတယူတန်းတဘောရာရှိသူတွေကိုသူ့အနေနဲ့ရှုံချကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့သူ့အနေနဲ့လူဘူးကြီးဆိုးရေးဝါဒီအုပ်စုတွေကိုတည်တံ့ယူရပြီးတော့ပြည်တွင်ဝေဖန်လာမျိုးမလုတ်ခဲ့ပဲရှာလော့စ်ဖေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာဘက်အားလုံးမှာတာဝန်ရှိတယ်ဆိုပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ူ၁၃ယောက်ထဲမှာတည်ဆုံပြီးအများပြားဒဏ်ရာရသွားပါလေ။ဟယ်မန်ပြည်နယ်ကနာဝခိုင်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုဟာစစ်တပ်ရင်နံတစ်ခုကိုပိတ်မထားတိုက်ခိုက်တာလို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။တည်ဆုံဒဏ်ရာရသူအများစုဟာအာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။အာဖဂန်တာလီဘန်တွေကသူတို့တိုက်ခိုက်တာလို့ကြေညာပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းနဲ့အာဖဂန်နစ္စတန်နိုင်ငံကနေပြည်ပတ်တပ်ဖွဲ့အများစုထွက်သွားပြီးချိန်မှာတာလီဘန်တွေကတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်ခဲ့တယ်လို့သူတို့အခြေစိုက်တဲ့နိုင်ငံတောင်ပိုင်းကနေတနင်္ဂနွေလုံးကိုလည်းဖြန့်ကျဲထွက်ခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာလည်းတိုက်ခိုက်တာတွေတိုးလာပါတယ်။နာဝါခရိုင်ကိုအစိုးရတပ်ကပြီးကြတဲ့လမှာပြန်သိမ်းခဲ့ပြီးမဲ့တိုက်ပွဲကဖြစ်နေတော့မှာဟယ်မန်ပြည်နယ်ကခရိုင်အများပြားကိုတာလီဘန်တွေကထိန်းချုပ်ထားစေပါပဲ။ဟယ်မန်ပြည်နယ်ဟာအာဖဂန်နစ္စတန်ရဲ့အကြီးဆုံးပြည်နယ်ဖြစ်ပြီးပါကစ္စတန်၊အီရန်နိုင်ငံတွေနဲ့နယ်နိမိတ်ချင်းတိစပ်နေပါတယ်ခင်ဗျာ
။ UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
် VOA မြန်မာပိုင်းကတင်းနာနေနည်းနည်းခင်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေတွေကြောင့်တိဆုံသူရေးတွက်ဟာတရားကျော်သွားပြီဖြစ်ပြီးတော့စစ်သားတယောက်ပျောက်ဆုံးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။ရခိုင်လူမျိုးတွေနဲ့ဟိန္ဒူဘာသာဝင်ထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ပေးထားပါတယ်။အဲ့ဒီဒေသဘက်မှာနေထိုင်ကြတဲ့ရိုဟင်ညာလို့သူတို့ကိုသူတို့ခေါ်ပြီးတော့အစိုးရကဘင်္ဂါလီလို့ခေါ်တဲ့မွတ်စလင်တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေလည်းထောင်ထဲချီပြီးတော့ရှိနေပြီးဘင်္ဂလားဒေ့ရှ်ဘက်ကသတင်းရင်းမြစ်တွေနဲ့ဒုက္ခတဲ့သတင်းရင်းမြစ်တွေကိုကူးကားပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကနေထွက်ပြေးလာသူတွေကိုသူတို့နိုင်ငံထဲမဝင်အောင်တားဆီးပိတ်ဆို့ထားပြီးတော့ဝင်လာသူ90ထက်မနည်းကိုလည်းမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီတော့တွင်မှာပဲပိုပ်ဟမ်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာပြုလုပ်တဲ့တင်းကြွေနေဝိပုစုတောင်းပွဲအတွင်းရိုဟင်ဂျာတွေအတွက်စုတောင်းပေးကြဖို့ထည့်သွင်းမိန့်ကြားသွားပါတယ်။ပိုပ်ဟမ်မင်းဟာလာမယ့်နိုဝင်ဘာလမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးချိန်မှာပဲပုံရဟမင်းကတင်းငွေတွေနေမှာအဲ့ဒီလိုမင်ကြားခဲ့တာဖြစ်ပါတယ်။ရခိုင်ပြည်မှာအကြမ်းဖက်တိုက်ခိုက်တာတွေထပ်ပြီးတော့ဖြစ်လာတဲ့အပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းစနေနေ့ထုတ်ပြန်ချက်တစ်ခုမှာအိန္ဒိယနိုင်ငံကြားရေးဌာနကလည်းပြောထားပါတယ်။တိုက်ခိုက်သူတွေကိုအကြမ်းဖက်ဝါဒီတွေလို့ထုတ်ပြန်ချက်မှာပြောထားပြီးတော့အပြင်းထန်ပြစ်တင်ရှုတ်ချကြောင်းလည်းဖော်ပြထားပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းကထင်ရှားတဲ့ဘာသာရေးဂိုင်းကောင်းဆောင်ဂူရူဂျီတူကိုမတည်မှုဆိုင်ရာဆွဲချက်နဲ့တရားရုံးကပြစ်ဒဏ်ချမှတ်ဖို့ရှိပြီးလူညိုရေးတိုးမြင့်ချတာပြီးတော့အေးအေးချမ်းချမ်းပဲဖြစ်သွားပါမယ်လို့ဟာရီယာနာပြည်နယ်ကြီးတန်းရဲရာရှိတွေကတနင်္လာနေ့မှာအမှတ်ကံပြောဆိုပါတယ်။ရုံးဝင်းဆက်ကလုတဲ့လူတွေရှိလာရင်တော့အလွတ်ပေးမှာမဟုတ်ဘူးလို့ဟာရီယာနာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲ BS Sandu ကတနင်္လာနေ့လုတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သူကိုယ်သူဒေါက်တာ Gumiram Rahim Singh Insan လို့ခေါ်တဲ့ဂူရူဂျီကိုမတိမှုတစ်ခုအတွက်ပြစ်ရှိတဲ့အကြောင်းကြာသပတေးနေ့မှာတရားရုံးကဆုံးဖြတ်ထားတာပါ။ပြစ်ဒဏ်ချမှတ်မဲ့တရားရုံးတည်ရှိတဲ့ Rotak မြို့မှာဒေသဆိုင်ရာရဲတပ်ဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့23ဘွဲ့ကိုလည်းချထားပါတယ်။ဒါအပြင်ကြီးတပ်ဖွဲ့တစ်ခုကိုလည်းအသင့်အနေထားလုပ်ထားပါတယ်။စင်းမှာအပြစ်ရှိကြောင်ဆုံးဖြတ်တဲ့နေတုန်းကပန့်ချ်ကူလာမြို့မှာရုံးဝင်ဆန်ခတ်ဖြစ်ပြီးလူ29ယောက်ထဲမှနေတည်ဆုံးပြီးတော့200ကျော်ဒဏ်ရာရခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့ IS Islamic စစ်သွေးကြွတွေကိုအနိုင်ရအောင်ခြေမုံတိုက်ခိုက်မယ်လို့ထပ်မံပြီးတော့တန်တိထံပြုလိုက်တဲ့အကြောင်းအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ထိပ်တန်းစစ်တပ်အကြီးအကဲတဦးက VOA ကိုပြောပါရယ်ကျွန်ုပ်တို့အနေနဲ့အနိုင်တက်နိုင်ပါတယ်အနာဂတ်မှာ ISD ပေါ်အောင်ပွဲခံရပါလိမ့်မယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်ရဲ့ NATO တပ်ဖွဲ့တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson က VOA အာဖဂန်ဌာနကိုပြောပါရယ်ကျွန်တော်တို့ရဲ့ဒီနှစ်အဓိကရည်မှန်းချက်ကတော့သူတို့အနေနဲ့နဂါဟာမာကာလီဖိတ်ထူထောင်မှုကျိုးပန်းချက်ကိုအာရုံသွားစေဖို့ဖြစ်ပြီးတော့ဒါကိုကျွန်တော်တို့လှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းကာလီဖိတ်နိုင်ငံထူထောင်မှုအတွက် ISD ရဲ့အကြံစီကိုအာဖဂန်နဲ့အမေရိကန်တပ်ဖွဲ့တွေကဖျက်ဆီးပစ်နိုင်ခဲ့တယ်လို့လည်းအမေရိကန်တပ်မှုကြီးကပြောပါတယ်။ ISD က ISK လို့ခေါ်တဲ့ခူရာဆန်ခရိုင်အဖွဲ့ကွဲဟာအာဖဂန်နစ္စတန်နဲ့ပါကစ္စတန်နေဂျာ down to red and Niama, longer than Nanito Lagria, Povoke Biro, Afghanistan and drink here in Toro Miago, now she pigavare.
Pakistan and Grajimu Martin Luniga, American Sentinel, Sanabia Vigo, Yetta Puga, Nayo Bondi, Namadu, don't be Pukagavare. Pakistan and Patapi, the Maradon and Trump, Majadi, and Biogarebom, Gina de Due, Imamia, Jonah Puga, Kankosanabjava, the Jonah Puha, Shia Muslim Jonarigo, Guza Biro Pupipari. Afghanistan and Tawasha Sanya Mahabu, the Gu Chabjare, Mingunema, the Maratrumga. Afghanistan, American Taporigo, Takani, the Sidu Jorigo, Pakistan, Lakantare, Subio, Susabio Sugaraba. Sanabia Dona Uzuzuga, American Consul, Yungo, Chitabu, Josa Jima, Yetapoga, Puka, Gerelu, Pakistan, Yetapoga, Piovari. Joins and Capisan Dre, Yetapo went to Utamane, Tanya, Elu, Suvari, Pakistan Pegaro, the Maratramia, Susaja Gunyentabi, a Jampe Wara, Nini Sipuema, Pakistan Tapori, Pau Nibido, Tapoe, Miabjaha. Direct from Washington, the voice of America.
The Nina Nimne Pete Dayan Nirem Yaman and Nagatrin Drigo Usamu in a Kujajo Dino Pjabja Pitarabashi, Yama Yesu Nugango Matolting and Kuyans or not. You can't be rimmap. Pinerema, Pimini, Yakayo, Muslim, Didagan River, Blue, Kakari, and Sadden Yinsani Adelis, Rapio Pjabi Vame. ยาคายปีเนี่ยเหมี่ยวป้ายหมองด้อดีตาเป็นมาอาจารย์เพชรตะไคหมู่ฤจองเป็มมีณีจาเรยาคายเนี่ยมุสลิมดีตากันฤด้วยสานะเยคันเนี่ยเสวากุตะหมู่อีตจีหลูอัดณีเรจองดีตากันฤก็เปล่าบาเรเบลุยามาโคลงณีจาเรตันยันตาปีดูฤด้วยลัวเตสานะเยคาเสวาเนี่ยทอดปั่นกุญญีฤโกตะนิงฤณีก็ซาลุปีรังสุอโซยะเนี่ยยาคายปีเนี่ยอโซยะโรปูปองปีกุญญีทอดปั่นปีณีเรลุอโซยะตาวินชีดูฤบักก็เปล่าทาบาเรสัตตวยมิ้นแมนทาเรมัดอินจินัยกะอะเต้ไส้โกสับป
ကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဟာမောင်းတော့ဒေသအတွင်းမှာရှိတဲ့တိုင်းသားပြည်သူတွေဝန်ထမ်းတွေကိုဘေးကင်းလုံခြုံရဘက်ရွှေ့ပြောင်းထားနိုင်တဲ့အခြေအနေစားနပ်ရိက္ခာနဲ့စေဝါထောက်ပံ့ဖို့လိုအပ်တဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုဆောင်ရွက်ခဲ့ကြပါတယ်လက်ရှိချိန်ဤဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ကပ်နေတဲ့မောင်းတော့ဒေတာမြောက်ပိုင်းရခိုင်ရွာတချို့မှာတော့အကြမ်းဖက်တိုက်ခိုက်မှုထပ်ပြီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာသူရွာသားတွေဟာနေအိမ်တွေကိုမပြန်ရဲကြသေးပဲဘေးလွတ်ရာမှာခိုလုံနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့ကျိန်ချောင်းလုံကြုံရေးစခန်းမှာခိုလုံနေတဲ့ကျိန်ချောင်းကျေးရွာသားမောင်လူအေးကပြောပါတယ်
ကိုယ့်အိမ်ကတော့ကျန်တော့မရသေးဘူးခင်ဗျာကျွန်တော်တို့ကမနေတော့ဘူးကိုရှင်လေးစောင့်ကြည့်နေတော့ပါသူအကြမ်းဖက်သမားတွေဝင်လာမလားဆိုပြီးတော့ကျွန်တော်တို့အခုလေးရှိသေးတယ်ကွာစောင့်ကြည့်နေတော့ပါအမေရိကတော့ကျွန်တော်တို့ကိုလိုလိုရှိကြလေးတဲ့ကဲတောင်းတော့ဒီပြန်နေရပါတယ်ခုစာနေရိကတွေယူလို့မရဘူးခင်ဗျာဒီလမ်းတောက်ချက်မှာအခုလိုမိုင်းတွေထောင်ထားလို့တောလုံးလမ်းလုံးကိုဖယ်လို့လည်းမရတာပါခင်ဗျာ
မောင်းတော်မျိုးအရှိဘက်တမိုင်ကျော်အကွာမှာရှိနေတဲ့မြို့တကြီးလိုမွတ်စလင်ရွာတချို့အနားတဝိုက်မှာတော့အဲ့ဒီကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုမျိုးမရှိပေမဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်မှုကြောင့်မွတ်စလင်ရွာသားတွေဟာဘေးလွတ်ရာနီးစပ်တဲ့ရွာတွေဘက်ကိုထွက်ပြေးနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့မြို့တကြီးရွာသားကိုလာထွန်းကပြောပါရစေ
။အဲ့ရွာကဒီနေ့စစ်တရားလာပြီးတော့ညနေ9:00နာရီမှာသူတို့ကလောင်းကြပြီးပြီးတော့မြေစုပြီးတယ်။အရွာလုံးနေဘက်ကိုမြေစုပြီးတယ်ပြီးတော့လူတွေကထွက်ပြေးသွားတာပေါ့နော်အဲ့မှာတလေးငယ်တွေလည်းပါတယ်ပြီးတော့တကြည်ယူတွေလည်းပါတယ်ပြီးတော့ကိုယ်အသက်ကိုကိုယ်လူကြတာပေါ့နော်လူပြီးတော့ပြေးနေရတာပေါ့
နိုင်ငံတော်တိုင်းပြည်ငံရုံးကနေမွတ်စလင်ရွာတွေအနေနဲ့အကြမ်းဖက်သမားတွေနဲ့ပူးပေါင်းမှုမရှိရင်အစိုးရလုံခြုံရေးတပ်တွေကိုမကြောက်ကြဘူးပြောထားပေမဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းရေးကိစ္စမှာတော့သူတို့အနေနဲ့အစိုးရလုံခြုံရေးတပ်တွေနဲ့မပူးပေါင်းချင်လို့မဟုတ်ပဲအရင်အတွေ့အကြုံတွေအရစိုးရင်ထိတ်လန့်မှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကိုလာထွန်းကဆိုပါတယ
်မပူးပေါင်းတာမဟုတ်ဘူးလူတွေကတောင်းရင်ပြီးတော့ပြေးသွားတာတက်ပြေးသွားတာအဲ့လိုပူးပေါင်းမယ်ဆိုပြီးတော့ရွာတည်နေရင်လည်းလူတွေကအဆင့်ခံရမှာကိုစိုးရင်ပဲအဲကျွန်တော်တို့နေမယ်နေပြီးတော့ကျွန်တော်ကဘာအာမခံရမရှိဘူးလေကျွန်တော်ကအခုဥပမာကျွန်တော်နေမယ်ဆိုပါစို့ကျွန်တော်အဆင့်ခံရရင်ကျွန်တော်ကိုဖမ်းလိုက်ရင်သူကဟိုကိုယ်စရင်တိတ်မှာအချင်းချင်းချင်းတိတ်ဒီမှာအဲ့လိုအဆင့်ခံရပြီးတော့အဲ့ဒီစရင်မှာပါဝင်ဒီမှာဟိုတရားရေးဘက်ကိုတွားမယ်တရားရေးဘက်ကိုတွားရင်ဒီမှာရှင်းနေကြပါလေငါပြင်မရဘူးကျွန်တော်ကြောက်ရတယ်ဘယ်သူမှမမြင်ဘူးဒီမှာအဲ့လိုရှားတော့လူကြီးကဆော့ဆော့ကတိကရှောင်းလီခေါင်းနေဆိုတဲ့ပုံစံနဲ့တွေ့ပြသွားတာ
လက်ရှိမြို့တကြီးရွာနာတဝိုက်ကကြီးရွာတွေမှာပိတ်မိနေသူတွေဘေးလွတ်ရာပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းအခုလိုပြောပါဗျ
သိမ့်မိနေတယ်ဆိုတော့လူတွေလုံးဝကွာယူအပြင်ကိုမထွက်နိုင်ဘူးလေပြီးတော့ကြောင်းချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအတီးကဟိုစေဝါကုသမှုတွေလူအပ်နေတည်တယ်အစတော့သူစတော့ရတယ်လူတွေကမဆိုင်လေးရတယ်ဒါပေမဲ့ဒီမှာကိုဝင်ဆိုအမျိုးသမီးတွေရှိတယ်တကြည်ယူရှိတယ်ပြီးတော့ဟို serious ဖြစ်နေတဲ့ယောက်ျားတွေရှိတယ်လူနာရှင်တွေရှိတယ်
နိုင်ငံတော်တိုင်းပင်ခံရုံးရဲ့တနင်္ဂနွေနေ့ကထုတ်ပြန်ကြမှာတော့အကြမ်းဖက်သမားတွေဟာမောင်းနှုတ်မျိုးကိုစနစ်တကျဖျက်ဆီးဖို့ကြံစီလှုပ်ဆောင်နေကြောင်းနဲ့မိရှို့လက်လုတ်ဘုံတွေဖောက်ခွဲပြီးတနက်နဲ့ပြစ်ခတ်မှုတွေမနေ့ကနေ့လယ်ပိုင်းထိရှိနေသေးတယ်လို့ဆိုပါရယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအရက်သားတွေအပါအဝင်တေဆုံးသူ104ဦးရှိနေပြီးအများစုကအကြမ်းဖက်သမားတွေဖြစ်တယ်လို့အစိုးရရဲ့တယ်ဝင်ထုတ်ပြန်ကြမှာဖော်ပြထားပါရယ်ဒါ့အပြင်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေသအကြမ်းဖက်မှုမှာပါဝင်တဲ့ARSA ခေါ် American Rohingya Salvation Army ကိုအကြမ်းဖက်အုပ်စုဖြစ်မြန်မာအစိုးရကတရားဝင်ကြေညာထားပါတယ်ရှင်
။မဟင်ချင်းနိုင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးမြန်မာအရေးစွန့်တွေကံကိုနားဆင်ရပါမယ်။ကရင်ပြည်နယ်ရဲ့စွန့်အင်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့နှီးမျိုးစုံနဲ့စူးစမ်းပေးမယ်။တခြားနှီးလန်းတွေအဆင်မပြေတာကြောင့်ကြောက်မိသွေးသုံးတက်အားပေးစက်ရုံကိုအသုံးပြုဖို့ဆုံးဖြတ်ထားတဲ့အကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကပြောပါရယ်ဝန်ကြီးချုပ်အဖြစ်သူတာဝန်ယူလာတဲ့တစ်နှစ်ကျော်ကာလအတွင်းကရင်ပြည်နယ်အတွက်ဆောင်ရွက်ပေးနိုင်ခဲ့တာတွေနဲ့တွေ့ကြုံရတဲ့အခက်အခဲတွေကိုဒေါ်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင
်အခုလို VOA ကိုမေးခွန်းပြည့်ရတဲ့အများကြီးကျေးဇူးတင်ပါတယ်ဝန်ကြီးချုပ်ရှင်အခုကျွန်မဒီကရင်ပြည်နယ်နဲ့ပတ်သက်ပြီးသိချင်တာပေါ့နော
်
ကရင်ပြည်နယ်အာဆိုလို့ရှင်ဒီတနင်္လာရီတိုင်းရဲ့မြောက်ဖက်ပေါ့နော်ဒီထိုင်းနယ်လေနေဆက်အရှိတ်ဘက်မှာနေဆက်တွေထိဒီလိုနေရာမှာငင်းချမ်းရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဝန်ကြီးချုပ်ရဲ့နော်လောက်ကင်ဆောင်ရွက်နေရတာလေးနည်းနည်းရှင်းပြပေးပ
ါငင်းချမ်းရင်းနဲ့ပတ်သက်တော့ကျွန်မတို့ကတော့လေအခုကဂျားပြတ်ဝင်ရတယ်လို့ပေါ့နော
်
တဆင့်ကျွန်မတို့ကအခြေအနေလေးပေါ့ဒါပေမဲ့ဒီဂျားတွေကဝင်လာတာလေအမှန်တမ်းအရေးကြီးပါတယ်ဘာလို့ဆိုတော့ပြီးမှမပြီးသေးပဲอ่ะเนาะပြီးဖို့အတွက်ကိုစူးစမ်းဖို့เนาะတကယ်တော့ခိုင်မာတဲ့ငင်းညာကြီးဖြစ်ဖို့ဆိုတာလည်းအများကြီးအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့အဲ့ဒီခိုင်မာတဲ့ငင်းညာကြီးတခုရရှိအောင်ကျွန်တော်တို့ဘာပဲပြောဒေတာကဒေတာကန်ဒီနဲ့ဟောငင်းညာကြီးဝင်လာတဲ့အဖွဲ့တွေနဲ့တရားနဲ့တရားသာဟာစတာဖြစ်ရမှာပေါ့เนาะဒါကျွန်တော်တို့အောက်ကြီးဘိုင်းဝင်ကျွန်တော်ပြောလာကိုဘက်မှာနေတဲ့လူကကြာတော့ဟိုဘက်အလျောက်ပေါ့เนาะဒီဘက်ကနေရတဲ့လူကလာတဲ့ခါကျရင်ဟောအမြင်တစ်မျိုးမြင်တာပေါ့เนาะအဲ့တော့ကျွန်တော်တို့ဂျားတဲ့နေရတဲ့လူကဟိုဘက်ကဒီဘက်ကအဆင်ပြေအောင်ဆိုပြီးတော့စူးစမ်းဆောင်ရွက်ပေးရတာလေလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူးကျွန်မဒါပေမဲ့ဒီအပေါ်မှာအေးအေးချမ်းချမ်းဖြစ်ဖို့အတွက်အောက်မှာလေတည်တည်ငြိမ်ဖြစ်ဖို့စူးစမ်းဆောင်ရွက်ရပါတယ
်ဟုတ်ကဲ့ပါအခုတိုင်းနဲ့ပြည်နယ်တွေကိုကြည့်မယ်ဆိုလို့ရှင်ပေါ့နော်ဒီလက်နက်ကင်အဖွဲ့တွေရှိတဲ့ထဲမှာကရင်ပြည်နယ်မှာအဖွဲ့ပေါင်းစုံအားလုံးလိုလိုကငင်းချမ်းရေးကိုသူတို့သဘောတူပြီးလက်မှတ်ထိုးပါတယ်ဆိုတော့ဒီလိုမျိုးနေရာမှာမျိုးမှာပေါ့နော်အခုလက်ရှိအခက်ခဲပေါ့နော်ဒီငင်းချမ်းရေးလုပ်နေရတာဟိုဆက်ကပြောလို့ပေါ့နော်အခက်ခဲဘာတွေများရှိပါလဲ
အခက်ခဲကျမတို့အောက်ခြေအခက်ခဲလို့ပဲပြောမှာပေါ့နော
်
အောက်ခြေအခက်ခဲပါရှိလဲဆိုလို့ရှိရင်ညီညာရဲ့အရင်တော့ဆိုရင်တော့ဘာပဲပြောသူတို့ဒေတာနဲ့လိုက်သူတို့ကသူတို့အကောက်အစားတွေနဲ့သူတို့လုပ်ငန်းတွေနဲ့သူတို့ကသူတို့ဖြစ်ပြီးသူတို့တက်ပြီးတော့တက်ကြီးတစ်ခုလုံးသူတို့ကသူတို့မတ်တည်ပြီးတော့နေခဲ့ကြတာပေါ့ကျွေးမွေးခဲ့တာပေါ့နော်ဟိုတယ်ပေါ့ဘိုးဘွားနေလို့သူတို့အကုန်လုံးကိုသူတို့ကကျွေးမွေးနိုင်တာအခုကျတော့သူတို့ကညီညာရဲ့အလင်းထဲဝင်လာတဲ့ခါကျတော့အရင်တော့လုပ်ခဲ့တဲ့အလုပ်မျိုးတွေကသူတို့ကမလုပ်ရတော့မလုပ်ရတဲ့ခါကျတော့သူတို့အတွက်တက်တည်အတွက်သူတို့ရိတ်ခါတွေအတွက်သူတို့နည်းနည်းတော့အခက်အခဲရှိတယ်သူတို့ရှိတဲ့အခက်အခဲတွေကိုကျွန်တော်တို့ပြင်နေရတတ်နိုင်သမျှစူးစမ်းဆောင်ရွက်ပေးရတယ်ဥပမာဆိုလို့ရှိရင်ပေါ့နော်ဟိုလုပ်ငန်းတွေလုပ်ပြတဲ့ခါကျဒီလုပ်ငန်းတွေကိုသူတို့လုပ်ကြမယ်ဥပမာကျွန်တော်တို့ဟိုပေါ့ဒီဘုံဖောင်ဒေးရှင်းကပေးတဲ့အိမ်လေးတွေဆိုကျွန်တော်တို့ contract တွေမပေးတော့ဘူးသူတို့ရဲ့စောက်မယ်သူတို့စောက်တော့ဒီအုပ်လုပ်တဲ့အတွက်လည်းအုပ်လုပ်ခါသူတို့ရတာပေါ့နော်အဲ့လိုစောက်တဲ့အတွက်လည်းစောက်တဲ့လုပ်ခါအဲ့ဒီလုပ်ခါလေးတွေနဲ့ပဲသူတို့ကရိတ်ခါတွေပြန်ဖြည့်စီရတယ်အဲ့တော့တစ်ခါကြိုက်လေပြည့်တဲ့ဟာရှင်းချူကြတော့လည်းမပြည့်ဘူးပေါ့နော်အဲ့လိုမပြည့်တဲ့ဟာတွေလည်းကျွန်တော်တို့ပြင်နေရတယ်ဟိုတတ်နိုင်သမျှလိုက်ပြီးတော့အဆင်ပြေအောင်ဆောင်ရွက်ပေးရဥပမာစိုက်ပျိုးရေးကဏ္ဍအနေနဲ့ဖြည့်ပေးရလားမွေးမြူရေးကဏ္ဍအနေနဲ့ဖြည့်ပေးရကျွန်တော်တို့ပြည်နေမှာရှိတဲ့ကျွန်တော်တို့ရှိတာတဲ့ရံမုံတွေအတိုင်းတန်တယ်ကျွန်တော်တတ်နိုင်သမျှတာဖြည့်စီပေးရ
ကရင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လောက်တာတွေနည်းနည်းမေးပြရစီ
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဟိုကဝန်ကြီးချုပ်နည်းနည်းလေးပြောပြပေးပ
ါစိုက်ပျိုးရေးကျွန်မစအရင်တော့ရောက်လာတော့ဒီလိုမျိုးအခြေအနေတွေဖြစ်ရကျွန်မစိတ်ကူးရင်ခဲ့တာပေါ့နော်ကျွန်တော်တို့ပြည်နယ်ကိုစိုက်ပျိုးရေးဒေတာကြီးပြန်လဲထိုင်းလိုမျိုးပေါ့နော်ဤပညာကြီးကျွမ်းကျင်တဲ့ဟာမျိုးလုပ်ဖို့ဆိုကျွန်မရောက်ပြီးကျွန်မ3ရက်4ရက်အတွင်းမှာကျွန်မဟိုပြည်တော်စုကဆင်းလာပဲဝန်ကြီးကိုမဆောက်တော့ဘူးကျွန်မတက်ဆိုင်ရစိုက်ပျိုးရေးနဲ့ပတ်သက်လို့ကျွန်တော်တို့စီမှာအရင်တော့ဆိုရင် Israel ကြရဲဆိုအစ္စရိတမတ်ကြီးကိုဖိတ်ပြီးတော့ကျွန်မစိုက်ပြီးရနေပတ်သက်ပြီးဆွေးနွေးပါတယ်သူလည်းကူညီပါတယ်ဒါပေမဲ့သူတို့စီမှာအခုလုပ်နေတဲ့မှန်လုံးအိမ်စိုက်ပြူရေးပါကျွန်တော်တို့စီကလူတွေကသူကတင်လန်းခေါ်ပေးပါတယ်ဒါပေမဲ့ကျွန်တော်တို့အခုလက်ရှိတွေ့နေရတဲ့ကျွန်တော်ဒေတာကနေသူတို့ကအရန်กว่าပါပြီဘာလို့ဒီလိုမျိုးယူကျွန်တော်တို့ပြန်လုပ်ဖို့ဆိုတော့ဒီအရင်းကြီးကကျွန်တော်တို့စီမှာလည်းမရှိပြန်ဘူးဒါပေမဲ့လည်းဒါမျိုးတကယ်ရေရှည်အတွက်ကတော့စိုက်ပြူရေးလို့မွေးမြူရေးလို့ဆိုလာတာကျွန်တော်တို့တကယ်လောက်ရမယ်လို့တည်လေ။ဒါဆိုကျွန်တော်တို့မှရေမြေပေါ်တာဟုတ်နော
်။ဆွေးနဲ့ပတ်သက်ပြီးတော့ဟိုဝင်ကြီးချုပ်တို့ပြည်နယ်မှာအခုပေါ့နော်။ဝင်ကြီးချုပ်တက်ပြီးတဲ့အချိန်မှာဗားရင်းများထူးထူးခြားခြားပြောင်းနေတာလေဗားရင်းများ
။ပြည်နယ်ဆိုရဖွဲ့တော့မယ်ဆိုတော့ပေါ့လျှက်စစ်နဲ့ပတ်သက်တော့ကျွန်တော်တို့ပညာရှင်ကိုကျွန်မရှာ။ဒီပြည်ရတွေကိုကျွန်မသိပြီးတော့ဦးဆောင်လျှက်စစ်ကိုဦးစားပြီးတော့ကျွန်မဖိတ်ခေါ်လိုက်တဲ့ခါကျတော့လာပြီးတော့ရှောက်တဲ့ဝင်ကြီးရှောက်တဲ့လူတွေရှိပါတယ်။အဲ့ဒီထဲမှာကျွန်မဒီအားလျက်စစ်ကိုဥစားပေးလိုက်တယ်လေကျွန်မတိထားတာတော့အရင်တော့ရေအားလျက်စစ်ကျွန်တော်တလမြင့်ကြီးရှိတယ်ပေါ့နော်ရေအားလျက်စစ်ဈေးလဲတော်တယ်ပေါ့နော်အဲ့တော့ကျွန်မအဲ့ဒီရေအားမှာတကယ်ကျွမ်းကျင်တဲ့ပညာရှင်တယောက်ကျွန်မရွေးပြီးခန့်လိုက်တာတကယ်လက်တွေ့ကျတော့ရေအားသိပ်ပြီးတော့အဆင်မပြေအဆင်မပြေရေအားကိုလှုပ်လိုက်ခြင်းအဖြစ်ကျွန်တော်ခွန်းတော့ဒီအတိုင်းတရားဆို9နှစ်10နှစ်လောက်တော့ကြာအောင်ပါပေါ့နော
်
ကြာပြီးရွာကလည်း9ရွာ6ရွာတော့မကဘူးကျွန်တော်ကဟိုရေမြုပ်သွားမယ်ဆိုတော့ဒီဟာတွေကရှောင်ပြရသူဖြစ်တာပေါ့နော်တိတ်ပြီးတော့အစင်ပြီးတော့လူတူကလည်းဒါကျွန်မတို့ကနားလေအောင်ဒီချိန်အခက်ခဲပြောရမှာခက်ခဲတာဆိုလာလို့တော့လေဒီရာသီဥတုနဲ့ဆိုရင်ဆိုလာကလည်း9လလောက်ပဲရ9နာရီလောက်ပဲရနေ့ပိုင်းပဲရမယ်ညမရဘူးတခါညကိုရဖို့ပါလေဘက်ဘာသူဘက်ထရီလည်းပါတယ်တနည်းရှိတယ်ဈေးတော့နည်းနည်းကြီးတယ်တခါပေးပြရင်လည်းတညလုံးနေမှဟို TV လေးပဲကြည့်တယ်ဆိုရင်အသုံးပြတဲ့တယူနစ်လောက်နဲ့ယူနစ်လောက်ဆိုလာမဲ့ကုမ္ပဏီတွေကတရားဥမရင်းနှီးမြှုပ်နှံမှုစိတ်မကူတော့ကျွန်မလည်းဈေးကိုတတ်မှတ်လိုက်တယ်150နဲ့မကျော်နဲ့ဆိုခုနကတော့ကိုကတော့ကိုကိုအဟုတ်ကြီးချိန်ပြီး150အကုန်လုံးပြန်ပြီးကတော့200လည်းတိတ်ပြီးတော့မအီမယ်လေးနဲ့ပြေးကုန်ကြတော့ဟာဒါလည်းမဖြစ်ပြန်ဘူးဘာလို့200ဆိုလဲကျွန်တော်တို့ရဲ့လူကအတူတူလေးကိုဝန်တုံးဝန်ပေါ်ဖြစ်ပါတယ
်ဒ
ါနဲ့နောက်ဆုံးကျတော့ကျွန်မစိတ်ကူကပြောင်းသွားကျွန်တော်ကမှအရင်တော့တောက်ပြီးတော့စိတ်မကူခဲ့ပါဘူ
း
နောက်ကျတော့ကျွန်မတောက်ပြီးသေးပဲ
ဘူးဟုတ်ပါတယ်ကျွန်မဘုန်းကြီးချုပ်ကချောင်းမီးသေးကိုအားပေးတယ်ဆိုတော့အကုန်လုံးကပြောနေကြပါတယ်။ဒါမှမဟုတ်ချောင်းမှာလည်းကျွန်မအချောင်းရင်းတိကျတယ်ပါ
။ချောင်းမီးသေးကိုအားပေးတာတော့မဟုတ်ဘူး။လိုအပ်လို့ပါ။လိုအပ်တယ်ဆိုတော့ဒီကျွန်မတို့ရဲ့အခြေအနေရပေါ့နော
်။
ဟိုသူများတည်တယ်ကျွန်မတို့နဲ့တော့နိုင်ငံတကာကျွန်မတို့ဟိုနီးနင်းသားကိုနိုင်ငံတကာလည်းပြောပါဘူး။ကျွန်မတို့နီးနင်းသားမဝင်ပြနေဆိုရင်ဒါကျွန်မတို့ဟိုပြောပြရင်သူတို့ကပြင်နေရကျွန်တော်တို့ကင်ပြင်နေနောက်မှရတာကျွန်တော်တို့ကင်ပြင်နေအရင်ရတာပေါ့နော်ငင်းညာရေးမရှိတဲ့ဘယ်တော့ထဲမပြောတော့ပါဘူးဒါပေမဲ့သူတို့စီမှာမိရထားတွေလေရင်ဝင်းတွေဟိုဘောတင်မိုစိတ်ကြီးတွေအခုလဲ10မျိုးနဲ့မှာသူတို့6မျိုးနဲ့မိရတယ်တမျိုးနဲ့ပဲဂျန်တာကျွန်တော်တို့က9မျိုးနဲ့မှာ3မျိုးနဲ့3မျိုးနဲ့တောင်မှလေဟိုဂျန်တဲ့မျိုးနဲ့လေးနဲ့2နာရီခရမ်းညင်သီးလားပဲကော့ကရစ်တို့ပါတော့ဆိုရင်သူတို့လေးတွေရတာနော်ဆိုတော့လေတော်တော်လေးကိုအဆင်မပြေဘူးဆိုတော့နောက်တော့ကျမလည်းကိုယ်လေးကကျမသိကြတာမိရှိနေတော့ဖွင့်ပြမယ်ပေါ့နော်ဒါတမန်အတိပဲအခုတကယ်ကိုလှုပ်လိုက်တဲ့ခါကျတော့စမှုစုံလာတဲ့လူတွေရင်းနှီးမြှုပ်နှံမှုလာတဲ့လူတွေကအဲ့လိုမျိုးကများများရင်းနှီးနိုင်တဲ့လူတွေပေါ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာရင်မိသိပြီးတော့အားများဘယ်သူမှစိတ်ဝင်စားမှုမဖြစ်ဘူးကျမတို့မှလေဟိုကုံစီစစ်စစ်မှုလမ်းကြီးတွေကုံနန်းဆိုလဲအဆက်လမ်းမကြီးရှိတယ်ဟိုကတန်လမြင့်ကြီးကလည်းကောင်းတယ်ကျမတို့ဒီမှာလည်းစမှုစုံလုပ်ဖို့နေရာမြေကလည်းကောင်းတယ်အကုန်လုံးကအဆင်ပြေနေရတာနဲ့ဒီမိနဲ့ပဲခဏလိုက်ကြတယောက်ကပြန်သွားလိုက်တယောက်ကပြန်သွားလိုက်ဆိုတော့တော့ကျွန်မစဉ်းစားတယ်တစ်ဖက်နိုင်ငံမှာရောက်နေတဲ့ဟာကျွန်တော်တို့ကြည့်ရင်အများစုပဲလေအလုတ်ပေးနိုင်တဲ့အလုတ်ကဘာလဲဆိုမိရှိလို့ရှိရင်ကျွန်တော်တို့စက်ယုံကြီးတွေထောင်လိုက်မယ်ဒီစက်ယုံကြီးတွေထောင်ခြင်းအပြင်ခိုးဘက်မှာသူတို့စက်ယုံမှာပဲလောက်ရတာပဲလေဒီဘက်စက်ယုံမှာလည်းပြန်လောက်ရတယ်ဒီဒေသမှာလည်းပြန်ရောက်ရတယ်သူတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့နော်ကျမတို့တောင်းနေတယ်ကိုကျမကကိုဖန်ဒီနိုင်ခွင့်လို့နော်ကိုပိုင်အုတ်ချုပ်ပွင့်လို့ကိုပိုင်ပြတ်တယ်ကိုကျမကကိုဖန်ဒီဖို့ကကိုကကိုပဲစပြီးစူးစမ်းရမယ်ဆိုတော့ကျမတိတယ်လူတို့ကဒါကိုလက်မခံဘူးကျမတို့ဒေတာတဲ့လူရဲ့ဆိုတော့ကျမဒါပေမဲ့လေလို့ဘုံရမုံပါစေဆေးရခိုင်းခါပါစေယောဂပြပွဲတွေတိုက်ရမှာပဲနော်အဲ့တော့ကျမဒါလေးကိုတော့လုပ်ပေးမယ်ဆိုတော့တဘာဝပတ်ဝန်းကျင်မှာပြည့်စုံဘူးလားဆိုတော့မပြည့်စုံဘူးလို့ကျမမဆိုလို့ဒါပေမဲ့ကျမတို့ကင်းပြင်းနေဦးကြောက်လည်းကြည့်လိုက်ပါခေါင်းနိုင်ရမရှိတော့ရှားပါတယ်မရှိပါဘူးနှစ်ခုပဲရှိတယ်ဟုတ်ပဲအဲ့တော့ဒီဘက်နေလေးမှာခေါင်းတော်တစ်ခုတိုးလို့လေကျွန်တော်တို့အတွက်ကျွန်တော်တို့ဒေသခံတွေအတွက်အသက်ဆိုးရင်ရလာတဲ့ယောဂလည်းမရှိပါဘူးဘောနော်ညာရီထိုင်းတော့အခုညာရီထိုင်းသွားဖို့ဆိုတော့စိတ်ပူရမှာကျွန်တော်တို့မူရစ်ဆေးဝါးကိုစိတ်ပူရမှာမူရစ်ဆေးဝါးကြောင့်ကျွန်တော်တို့စီမှာကြောက်စရာအရန်ကောင်းလာတက္ကသိုလ်အဆင့်ဆေးပညာဆရာဝန်အဆင့်ဝန်ထမ်းအဆင့်ပညာရေးအဆင့်အကုန်လုံးအဆင့်အဆင့်တိုင်းမှာထောင်ထဲမှာလည်းဒီမူရစ်ဆေးတွေကျွန်တော်တို့လည်းထားစရာတော့မရှိတော့ဒါကအမှန်ကျွန်တော်တို့ရင်ထဲမှာတုံအောင်ကြောက်ရမှာကိုရစ်စေပါနော
်
ကိုကကျမတို့တဲ့ကျမတို့ဒေတာတွေအမှန်တကယ
်
အကျိုးပြုမှာပါနောက်တော့ clean code technology ဆိုတာကျမအခုနောက်ပိုင်းမှာလေ့လာရတာပေါ့နော်ဂျပန်မှာလည်းသွားပြီးတော့ဟိုတဲ့ တည်ရတယ်ပေါ့နော်သူတို့တွေ့တယ်တွေ့ရတယ်သူများတွေပြောတာလည်းမြင်ရတယ်သူနေပညာဘာတွေတိတ်တော့ရှိပြီဆိုမယ်သူတို့လက်ခံနိုင်လို့ရှိရင်သူတို့တထင်းနိုင်ငံတော့လက်ခံနိုင်ငါတို့မနေ့တနေ့မှာညဉ့်ညိုင်းရတဲ့ညဉ့်ညိုင်းတော့အပြည့်မရသေးဘူးဒီလိုပြင်းနေလေးတစ်ခုကတော့ဒါကတော့လိုအပ်တယ်လို့ကျွန်မလက်ခံ
တယ်ဆိုတော့ညီချုပ်တို့ဒီကြောင်မီးသေးကိုစွန့်ရင်အတွက်တော့မယ်ဆိုလို့ရှိရင်နောက်ပိုင်းပေါ့နော်ဒီရာကိုစွန့်ရင်လည်းရနေပြီအကုန်လုံးပြည့်စုံပြီတခြားဖွံ့ဖြိုးလာလို့တခြားပေါ့နော်ရေအားတို့ဘာတို့တခြားနေယူနိုင်ပြီတန်ရှင်းနဲ့ဆွမ်းယူနိုင်ပြီဆိုဒီဟာတွေကိုပြန်ပြင်ဖို့ဘာအစီအစဉ်တွေများချထားပါ
ရှိတယ်ဒီကြောက်မီးသွေးကိုလုံနေလို့ကျမတို့ရေအားကိုမလုံတော့ဆိုကျမတို့လုံတယ်ကျမတို့ဆိုရေစကုန်နေရှိတယ်တနေတနေဆိုရင်2မီကာဝတ်လောက်3မီကာဝတ်5ပေါ့အဲ့လို10ပေါ့အဲ့လောက်လေးတွေအသေးလေးတွေ30မီကာဝတ်ထိကကျမတို့ကပြည်တော်စုဘာမှတိုင်ပင်ဆွေးနွေးစရာမလိုကျမတို့ပြင်နေလုံပိုင်ပြီအဲ့လောက်လေးတို့ကျမတို့နောက်လက်တီးတန်းလုံလာလိုက်မယ်အဲ့လိုလုံလာလို့နည်းနည်းချင်းကိုကျမအဲ့လိုလုံမယ်ဟို
ဟို
အဲ့လိုလိုက်လို့ရှိရင်ไคว่ตะมื้อเนี่ยยาวมาผ่านตะมื้อเนี่ยยามาตะหนองไอ้ลูกเนาะตัวเนี่ยตี
ปี้ลงชั้นจอมมี้ซิโอเป
็ดนะดาโหจมไอ้ไอ้ขาจ้ะเนี่ยจมพวกอ่ะวะเดนตุ๊ญาติเนี่ยปี้ลงชั้นช้ําตาละแต่ขาจ้ะจอมมี้ซิไม่ต้องยาตัวเนาะอะกูช้ําตาละแล้วลูกเนี่ยทิ้งไม่ต้องโนมีตุยต้องตัวเนาะเออแ
ล้วโหเนี่ยปอนเนาะเอาไซต์หัวไซต์ปิ้วเลยปี้ดิอะกูซ้ายใบเนี่ยปี้มวยหมี่เว้ยใบมาอ๋อบ่ไปเนี่ย
มวยหมี่เนี่ยจมอ่ะบลาที่สินสารไปเลยสรุปเลยจมพวกเนี่ยมวยเลยจมพวกบอร์เดอร์ไลน์มาปิดทาเลยမရောက်ရအောင်နွားရီပါလေဆိုမရောက်ရအောင်ဆိုဒီရတွေခိုးထွက်နေတာ
ဟုတ်ကဲ့
ခိုးထွက်နေတော့ကျမတို့ဝန်ထမ်းတွေလည်းအကျင့်ပြတ်တယ
်ဟို
ကျမတို့လည်းအခွင့်မရဘူးအဲ့ဒီလူတွေလည်းဈေးမှန်မရအောင်အခုဟိုစီမံပဏာဝန်ကြီးကကိုယ်တိုင်ကပြောလဲဆို
ည
ဉ့်ညံ့ရေးအဖွဲ့တွေကိုအလုပ်ဖြစ်အောင်နွားတွေကိုငွေဖို့အတွက်ငွေပါသူတို့ချိပေးမယ
်
ချိပေးပြီးတဲ့ခါကျတော့ဒီငွားတွေကိုနွားစည်းကွက်လုပ်ပေးမယ
်
နွားစည်းကွက်လုပ်ပြီးတဲ့ခါကျရင်နွားစည်းကွက်မှာလာဝယ်ကြဒါဆိုကျမတို့လည်းရတယ်အဲ့တော့လူတွေကတည်းကမွေးရတဲ့လူတွေကပို့ပြီးတော့အားရှိလာတယ်ဘာလို့ဈေးကောင်းရတာဦးဈေးကောင်းရတော့တည်းကလူတွေကမွေးမှာကျွန်တော်တို့ကလူတွေကမွေးမှာဆိုတော့ကျွန်တော်တို့ကနည်းနည်းပေါ့နော်ဟိုဘက်ကလိုအပ်တဲ့မျိုးမျိုးဒီဘက်ကကျွန်တော်တို့ပြုစုပြုထောက်ပြီးတော့မွေးနိုင်ပါဆိုကျွန်တော်တို့ကစကြပြည့်ရှိသေးတယ်လေ
အဲ့ဒါဆိုလား
အဲ့ဒါကျွန်တော်မွေးမျိုးကိုစူးစမ်းနေပါတယ်
ဟုတ်ကဲ့ဆိုတော့နော်ဟိုအချင်းချင်းပေါ့နော်နောက်ဆုံးဟိုဝန်ကြီးချုပ်အခုတက်တန်းနော်တစ်နှစ်ကျော်ကျော်လေးရှိနေပြီဒီထက်မှတွေ့ကြုံရတဲ့အခက်အခဲပေါ့နော်ကြီးမားတဲ့အခက်အခဲဘာများရှိပါလဲ
မတော့အခက်အခဲရှိတယ်ဆိုတာဟောကျွန်တော်တို့ဟိုလမ်းကြောင်းရဲ့အတွေးခေါ်အယူဆအစပြောင်းလဲသွားတာလေနော
်
ပြောင်းလဲသွားတဲ့ခါကျကျွန်တော်တို့ကအရင်တော့ဆိုရကျွန်တော်တို့အထုတ်ကြီးနဲ့ခြံခဲ့တာမဟုတ်ပဲနော်ကျွန်တော်တို့ပြဿနာတွေကြီးပဲရှင်းရှင်းပြောရင်မြေပြဿနာဥဒေရှင်းလို့မလို့အဲ့လိုအခက်အခဲတွေကြားမှာကျွန်တော်တို့ကဒါလည်းလောက်ရတယ်ပြဿနာတွေလည်းဖြစ်ရှင်းပေးရတယ်ခုပြည်ဒေတာကြီးတိုးတက်ဖို့လည်းစူးစမ်းနေရတယ်စူးစမ်းနေတဲ့ချိန်မှာလူတို့ကကျမတို့ကိုအရင်မဲပေးတော့ယုံကြည်ပေးသလိုပဲဆက်ပြီးယုံကြည်ပေးရအောင်မယ်ဝိုင်းရံပေးသလိုအခုလည်းဆက်ပြီးတော့ဝိုင်းရံပေးရအောင်မယ်တို့ဆက်ပြီးကုညီဝိုင်းရံပေးမှကျွန်တော်ဒီတနေ့နဲ့အတွင်းမှာလောက်ရတာကျမတို့လည်းအားရှိတာပေါ့လောက်ရတာအခုလောက်တာလောက်ရတယ်ကျမတို့ပတ်စံရှိလို့ကျမဘာမှစိတ်မပူဘူးပတ်စံမရှိလို့ဒါကျမတို့စိတ်ပူနေရတာ
ဒီမှာဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ့နော
်
ဒီကဟိုနိုင်ငံတော်ဒီကန်ကမဟာနိုင်ငံကနေပြီးတော့တခုတည်းထားမယ်လို့တို့ဆုံးဖြတ်ပြီးတဲ့နောက်မှာဒီမန္တလေးတိုင်းနဲ့ကရင်ပြည်နယ်နှစ်ခုတည်းပေါ့နော်ဒီလိုဆိုင်းဖို့မဖြုတ်တဲ့ကတည်းကဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဘယ်လိုဖြေရှင်းမှုများစီစဉ်ထားပါလဲ
ဆရာတော်တွေကိုကျွန်မလျှောက်ပါတယ်ကျွန်မကလို့ဆရာတော်တွေရဲ့လှုပ်ဆောင်ချက်ကိုဆရာတော်တွေစိတ်အနှောက်အယှက်ဖြစ်အောင်ကျွန်မဗာများလုပ်မိတယ်တပည့်တော်ဗာများလုပ်မိတယ်လို့အဲ့လိုမျိုးရှိရဆိုရင်လည်းအရှင်ဘုရားတို့ပေါ့နော်ရှိအခုအရှင်ဘုရားတို့တွာလာလှုပ်ရှားဟောပြောတာတပည့်တော်ဗာမှအနှောက်အယှက်မပေးဘူးနောက်လည်းပေးမှာမဟုတ်ဘူးတော့အဲ့တော့ဒီဆိုင်းဖို့လေးလောက်တော့အရှင်ဘုရားတို့ပြန်ပြီးစဉ်းစားပေးပါလို့တော့ဆောက်တာပါလေအကြီးကြီးဆရာတို့လည်းနည်းနည်းလေးတော့လက်ခံတယ်တော့ကျွန်တော်ဖြစ်ပါတယ်ဟု
တ်ကဲ့ပြည်လေတော့မှာပါ
ဟုတ်ကဲ့ရှင
်ဒေါက်ကင်မြတ်သက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင်မြမရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
Mingla Mene Kemashi, Danila Nim Never View American Tayan, Natasakonakuni, Ogola Nesashi, Menekona Naiti, Sabi Nasayame, Season Rigo, Lindomita, Tons and Nid, Liz and Nel, Liz, Guruga, Nibiro, Pan, Unasi, Najavare, Kududia by Season Maro, Namabiga, Pizaganago, Yenzo Nasayama, Pibi, Usi, two Amea, Birin, Tadin, Ton Tachama, Kopi, Anan Commission, Champija Drigo, Paduri, Palau, La Candeles, Rare Council, and Nasin Jabame. Season now by Maro, Kavad Laga, Tuja, Sambia, Trin, Rigoles, Nasinja, Mavashin, who you don't make it and Naja season, Tolin Pinide, Nimabiga, Pizago, Nasinja, Machin.
Minglawashin. Viewing Yela Dari Dorashini, a Pizari, Emiri Piro, viewing my wife, Facebook, Samian Abama, Lai Zari Dorashini, Machete Guru, Yamabiga, Pizamia, a season honey, Pianta Bivaro machine. Now by Maro, now dying daily to Bonale, Pio Vi, Bibu Shivari, Dorashini, Dream, your mother, Chenny to Bonale, Mita, Dilessa, Bilma, Separino. Tikinero, tomorrow, viewing your mawang at Tinsepe, the Rinsamari, the Rinton Tetrico, Nasin, Gishubra, Dogian, Yeda Lajari, Dorashini, Sarico, Bianja, Bidoma, Separisha. A cool young Uzo, Yamanang, and see why it's in a bad debut. Popiakere, Sangmari, Vama, Dorashini, Domian Tetrico, Piopia, Bidoame. Tomorrow, Zola Ronga, Tinsepe, Dori. Yama, see why you decave two ten navy lines, Supio, Sendina, Daya Lilances, Mako, Anu, Sweeney, Tarane, but the Biotorasin, Dombian, Yeda, Lazara, Ricole, Piopia, Pizamari, Torasin, Yehinsoga.
The Manangama, see why you look at me, Limians or Tute, Pianlezina, Pipayam, Mimalo, Mamiane, Mima Pizu Pizarama, Camia, General Mulin Tare, so are the letterma, see why two temeted on Matiava, Consenuano, Mintela, Mama. Nemapi, see why Limia, Tote Piano Lapi, Indian Nangamiao, Jotechimare, Nanganare, Suau, Akumunive, Kuaku Kubi, Tana Nepeka, Tapetala Kunijae, Machagin, Tote Piano Lama, Mama, Jesutumare, Viu Wanodari, Jamazi, Yang Sudonia Pacamia.
Nemanangema, see why ye tote metetomati. Gonze noni, Jimmy Laragaro, Mamelo, Gilabio, Titora Singarodi, Suyago, Tibio, Akumunivane, Lupio Lavare. Dorashin, Umimingaro, Dimimanang, and Siboy, Dutemua, Pamia, Lo, and Nilesu, Dumin, Echo, Taubia Larava.
Nemanang, Ma, Babelo, Lo, Shiga, Ajo, Manta, Lobby. Now got Aumimu, Shishi, Mishishi. Today the Nat, Techa, Loda, Aneja, Shabi, Pinsin, Sauyanina, Ane, Elu, Mimare. Siboy, Pumbu, Dotapo, Simanja, Gongone, Sunidja, Sauyan, Nidalo, the gay Yale, Mangule, Suya Tanaga, Sayin Lane, we go, Chimakame. A man to get Tete Women, Lila Vido, Anne Jedwigo, a Pisha, a mere pubian dame, sewing, Alonga, Denny, Lenny, Sanya Daja, me, sewing, Omni Lay Melo, Yonji Bare.
She got Lobby Mele, Nogani Bure, Dude, the Nat, Low, Anne Jacob, the Tasha, Bure, Pian Bure, Pinsin Bodre, Low Apparis, Bure, Dorashin, Umi, and Jam Bula, Separation. Akura Dorashin, D, viewing your mawing a torrent in Sepid, the Rindi, Zangari, Nepa, the Bure, the Rotimi, you saja de go, Dom Jan, Yeda, Laradico, Popia, Binira, Kana, Nabido, Japchep, your Dorashinico, now dying to little Nepopi, Bizimarino. American Nemejo, Wayan Rock or Puerto Puebsit, Fonjovi Poye, Saton Jamia, Datebia. This house is not for sale, data by a day series counts in the tin. This house is not for sale, so read the tin, Pioye Bezimari. Tianga, young Yam, Hope, Alo, David Yawari. D data by a throw poetry, throw yet leaked at the ma, Riches and Burama Bar in a treaty, but tomorrow's own data by a bar. Below throw yet leaked at the ma, dipsy, Phil X, but tomorrow's own bar in decapit, data by a lep separi. D data by a counts in a minute, the chinguro, a poet, Benai Sushin, John Fonjovi Gora, Bowen Bro, yes at Taraba. The chinga, gong de carvine, but the loose sotare, the chin pibro, the cinema party. These four walls have got a story to tell. Dine and live my biozari, Miaji Shires, Ragaro, throw poet when Lego, Union Bro, Biotara, Pipari. Throw poet bigger at Tone, Dima, Piet, then Job Salayare, a chini. Throw a bubble, Nigel, Lazarigo, did the cinema, Driavari. This heart, this soul, this house is not for sale. Di the chen, di winyin, di inga, yang yam, hope alu suwari. Di data bianga, bilbo a gangzong, data bianga yasima, nemetiti, yao dajang. Fonjovi poye, trapi the miak query day. A gangzong, data bianga, nemetip city, chow chen yang, debia, psipani. Biro kulumu, a gangzong, data bianga, sien win any yamale. Do now song trade data bianga. Lazer long a good data bianga bowing, said I be nemetit chitawa. Gay di data bianga ye. အရင်ဦးဆုံးထွက်တဲ့တခြင်းလည်းဖြစ်နောက်ပြီးတော့တေးတပြားကောင်းစဉ်တခြင်းနာမည်လည်းဖြစ်တဲ့ This House is Not For Sale ကိုနားဆင်ကြည့်ပါအောင်နော်ကျော်ပြီးတည်ဆွထားတဲ့ This House is Not For Sale ကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်။မြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အဖက်စင်တင်းငရီနေတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်မှာတော့တိုးတက်မှုနှေးကွေးနေတဲ့မြန်မာနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ကိုသားညွန့်က88မျိုးဆက်ခေါင်းဆောင်တဦးဖြစ်သူကိုထွေးကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါဒီအကြောင်းအရာအချင်းချုပ်ပြန်ပြောပြရမယ်ဆိုရင်တော့နှစ်ပေါင်းများစွာကြာနိုင်ငံရေးစီးပွားရေးလူမှုရေးအခြေခံအဆောက်အအုံတွေမြန်မာနိုင်ငံမှာပျက်စီးယိုယွင်းခဲ့တာမလို့ NLD အစိုးရအနေနဲ့ဒီအခြေခံအဆောက်အအုံတွေကိုပြန်ပြီးတိစောက်နေစေကာလမှာချက်ချင်းဆိုသလိုတိုးတက်ပြောင်းလဲမှုတွေမဖော်ဆောင်နိုင်ဖြစ်နေရတယ်ဆိုပြီးတော့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုထေးကျွဲကပြောသွားတာပါဦးသိန်းစိန်အစိုးရအချင်းကအတွင်ကူးပြောင်းမှုဖြစ်ပြီးတော့ပြုပြင်ပြောင်းလဲမှုတွေကိုတော့အခုအစိုးရလက်ထက်မှာစတင်နေရတာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီအမေရိကန်ပြည်အောင်စုကိုရောက်ရှိပြီးတော့ဒီ Washington DC VOA Studio ကိုရောက်ရှိလာခိုင်းမှာကိုထေးကျွဲကိုကိုသားညုံမေးမြန်းခဲ့တာဖြစ်ပါတယ်ဒီဆွေးနွေးမေးမြန်းခန်းကိုနားဆင်ပြီးတော့ပြန်ပြောင်းတုံ့ပြန်လာတဲ့သူကတော့ဦးမောင်မောင်ခင်ဆိုတဲ့သောရရှင်ပါ
1962တက်မလွန်အာဏာသိမ်းလိုက်ခရဲကမြန်မာနိုင်ငံကအဖက်ဖက်ကချွတ်ချုံကြခဲ့တာပါနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအားလုံးမှာပဲအရင်ဦးသိန်းစိန်စိုးရလက်ထက်မှာတိုင်းပြည်စီးပွားရေးတိုးတက်ခဲ့တာမဟုတ်ပါဘူးတိုင်းပြည်မှာရှိတဲ့တရားစာရတွေအကုန်လုံးကိုနှိစက်ရလုပ်ငန်းရှင်တွေနဲ့လဝါချင်းရိုက်ပြီးတော့လုပ်ပိုင်ခွင့်တွေပေးခဲ့တာပါတောင်သူလယ်သမားတွေရဲ့လေယာဉ်တွေကိုယော်ကြီးမပေးဘဲနဲ့လုပ်ငန်းရှင်တွေကိုလုပ်ခွင့်ပေးခဲ့တယ်နောက်သူတို့စစ်ဘုတ်ချုပ်တွေကိုယ်တိုင်လေယာဉ်ကပေါင်းများစွာသိမ်းယူပြီးတော့ကိုယ်ပိုင်တရားချံတွေလုပ်ခဲ့တာပါအရင်ခေတ်တွေကလုပ်ခဲ့တဲ့အရှုပ်တွေမှန်လည်းများကိုပြည်သူတင်ထားတဲ့ NLD အစိုးရကလွှတ်တော်ထဲမှာဖြတ်သိမ်းတဲ့ဥပဒေဖြတ်သိမ်းပြဋ္ဌာန်းတဲ့ဥပဒေတွေပြဋ္ဌာန်းနေရပါတယ်။လေယာယော်ကြီးမရခဲ့တဲ့လေသမားတွေကိုယော်ကြီးပေးတယ်ပြုပြင်ပြောင်းလဲရေးကိုလုပ်ပေးနေတာတော့အများကြီးပါပဲ။ဒီကြားထဲအတိုက်ခံပါတီတွေဘက်က NLD လုပ်နေတဲ့လုပ်ငန်းတွေမအောင်မြင်အောင်ညှိမျိုးမျိုးနှောက်ယှက်နေတာတွေ့နေရပါတယ်။အချို့တိုင်းရင်းသားတပ်တွေကနှစ်ပေါင်းများစွာတရားစစ်ရတွေကိုတစ်ဖက်နိုင်ငံကိုလွတ်လွတ်လပ်လပ်နဲ့ခိုးထုတ်ရောင်းစားနေရတာကိုအကြိုက်တွေ့နေတဲ့အတွက်တကယ်စိတ်ရင်းနဲ့ညီငယ်ရေးယူကြတော့မယ်မထင်ပါဘူးတမ်မတော်နဲ့အဆူရဘက်ကတော့ညီငယ်ရေးအတွက်ပင်လုံးညီလာခံလူမျိုးကိုတော်မှလှုပ်ပေးပြီးကြိုးစိုးနေတာတော်မှကြင်ညာချက်အမျိုးမျိုးထုတ်နေကြတာတွေ့နေရပါတယ်အဓိကကဒီ NCA လက်မှတ်ထိုးထားနိုင်လို့ရှိရင်အကောင်းဆုံးပါလို့ပြည်သူတယောက်အနေနဲ့မျှော်လင့်ပါတယ် နောက်ဆုံးပြောချင်တာလေးတစ်ခုကတော့ NLD ကိုထောက်ခံတဲ့ပြည်သူတယောက်အနေနဲ့တိုင်းပြည်ချက်ချင်းတိုးတက်မှာကိုလည်းမမျှော်လင့်ပါဘူးလက်ပီးလိုက်ယူကင်းတဲ့အစိုးရတရားပေါ်ထွန်းလာဖို့သာလောလောဆယ်မျှော်လင့်ပါတယ်အခြေခံစီးပွားရေးတွေတိုးတက်လာဖို့သာလောလောလတ်လတ်ငါးနှစ်မှာတိုးတက်လာဖို့မျှော်လင့်ထားပါတယ်
အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်နိုင်ငံရေးပြောင်းလဲဖို့လည်းအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီသောရရှင်ဥမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်သောရရှင်တူကနာမည်တော့ရေးမထားပါဘူးဒီသောရရှင်ကဒုက္ခသည်ပြဿနာ NLD အစိုးရအကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကတင်ဆက်ပေးခဲ့တဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာသောရရှင်တယောက်တုံ့ပြန်လာတာကိုဆက်ပြောပြပေးပါမယ်ဗုဒ္ဓဘုန်းနေ့တိုင်းတင်ဆက်ပေးနေတဲ့မြမမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတာဖြစ်ပါတယ်မြန်မာနိုင်ငံကကမ္ဘာပေါ်မှာဒုက္ခသည်ဖြစ်ပေါ်စေမှုအများဆုံးနိုင်ငံစီးမှာတော်တော်လေးကိုအရှိနာရောက်ပြီးတော့နံပါတ်၈အဆင့်မှာရှိနေတယ်ဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတ်မှတ်ထားတာပါဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းလျော့ပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေကိုဦးကျော်စံသာဆက်သွယ်ပြီးမေးမြန်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်။ဒါဟုတ်တုံ့ပြန်လာတဲ့သောရရှင်ကတော့ဟုတ်ကဲ့ဒီသောရရှင်ကဒေါက်တာဝင်းမြတ်အေပြောတာထောက်ခံပါတယ်တဲ့
။ဒေါက်တာဝင်းမြတ်အေပြောတာကိုထောက်ခံပါတယ်။နှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တိုင်းပြည်အနေနဲ့ဒုက္ခတွေအမျိုးမျိုးရှိနေတာပါ။ပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့အနေဒီအစိုးရလက်ထက်တနည်းကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီ။တဘောဝဘေးကယ်ဆယ်ရေးနဲ့ဆေးဘေးရှောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးတွေလုပ်နိုင်နေပါတယ်ရေရှည်လူမှုထောက်ပံ့မှုအနေနဲ့အသက်60ကျော်ဖိုးဖွားတွေအတွက်ထောက်ပံ့ငွေတွေကို3လတစ်ကြိမ်အေဘီလာစပြီးတော့ပေးနေပါပြီကိုဝင်ဆောင်တွေအတွက်လစဉ်ထောက်ပံ့ငွေကိုကလေးအသက်နှစ်နှစ်အထိထောက်ပံ့နိုင်အောင်စီစဉ်နေပါတယ်ပြောစရာတွေကတော့အများကြီးပါကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူကင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါအနေဒီအစိုးရကပြည်သူတွေလိုလားချက်နဲ့တစ်ထပ်သေးဖြစ်ပါစေလို့မျှော်လင့်နေပါတယ်
။တိုင်းပြည်ကိုပြန်ပြီးတော့ထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ပေးဆောင်ဒုက္ခသည်တွေကိစ္စကိုလည်းတပြိုင်တည်းကင်တွယ်ပြီးတော့လှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုပြောလာတာပါ။တော်ရရှင်ရဲ့စာရီးပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ VOA တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်။အခုတော့သောရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့မြစ်တာတိလက်ဆောင်ပါချင်ပါတယ်။လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သချင်းလေးပါ။ဒါမဲ့လည်းမဟောင်းမင်းနဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါတယ်။စောင်းလိုင်းရေးသားပြီးတော့ဆောင်းလိုင်းအေဂျင့်မေစီသူလွင်နဲ့ဘရိတ်ကီတို့တည်ဆူထားကြတဲ့ကဘာမြေအတွက်ဆိုတဲ့သချင်းလေးကိုသောရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ရှိဖို့အတွက်ပါဆိုတော့ဒီအမှုပညာရှင်တွေလွန်ခဲ့တဲ့နှစ်20လောက်ကဒီသတင်းလေးကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျ ကဘာမြေဆိုတဲ့တခြင်းကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မဧတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနာဆင်ကြရပါမယ်။ Kofi Annan Commission အကြံပေးချက်တွေကိုဘယ်သူတွေဘလောက်လက်ခံတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီးသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နန်ကကူညီစဉ်ဆက်ထားပါရရှင
်။ဦးလက်သမကထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာအပိဓာအစီရင်ခံစာပြုစုပြီးတဲ့နောက်အဲ့ဒီစီရင်ခံစာကိုနိုင်ငံတော်သမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုပေးရပါတယ်။အောက်တိုဘာ24ရက်နေ့မှာတော့အဲ့ဒီစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။တိုက်ဆိုင်တယ်ပဲပြောရမလား၊ချိန်ကဲလုပ်တယ်ပဲပြောရမလား။အောက်တိုဘာ25ရက်မနေ့လင်းအားကြီးချိန်ရခိုင်ပြည်နယ်မောင်နှောခရိုင်ဘက်မှာလုံခြုံရေးရဲကင်းတဲ့ရဲစခန်းတွေကိုမွတ်စလင်တွေကအကြမ်းဖက်တိုက်ခိုက်မှုလုပ်ပါတယ်အခုလိုတဖြည်းဖြည်းပိုပြီးဆိုးဝါးလာနေတဲ့ရခိုင်ပြည်နယ်ကပြည်ပခန့်ပြဿနာတွေဖြေရှင်းရမှာမစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုဘယ်သူတွေဘယ်လောက်လက်ခံလဲဆိုတာအရေးကြီးပါတယ်ခုဒီပတ်အဲ့ဒီအကြောင်းသုံးသပ်တင်ပြသွားပါမယ
်ရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာအဓိကသက်ဆိုင်တဲ့ဘက်သုံးဖက်ရှိပါတယ်အဲ့ဒါတွေကတော့အစိုးရတပ်မတော်နဲ့ဒေသခံတိုင်းရင်းသားတွေပဲဖြစ်ပါတယ်ဒီအထက်မှာရခိုင်တိုင်းဒေသခေါင်းဆောင်တွေရဲ့သဘောထားကတော့ရှင်းပါတယ်။ငကုအစိုးရအဖွဲ့ကကိုဖီအာနန်ကိုဦးဆောင်စီပြီးအကြံပေးကော်မရှင်ဖွဲ့ကလေးကသူတို့အနေနဲ့လက်မခံဘူးဆိုတာထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။ဒီအတွက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာကိစ္စအဝဝမှာရခိုင်မျိုးသားပါတီခေါင်းဆောင်တွေကရောရခိုင်ပြည်နယ်လွှတ်တော်ကရခိုင်မျိုးသားပါတီဝင်အမတ်တွေကပါပူးပေါင်းဆောင်ရွက်မှုမလုပ်ယုံမကမစ္စတာကိုဖီအာနန်ကိုတော့လက်ခံတွေ့ဆုံတာမျိုးမလုပ်ပါဘူး။ဒီအတွက်အကြံပေးကော်မရှင်ကပြုစုခဲ့တဲ့အပြည့်အစုံအစီရင်ခံစာကိုလည်းလက်ခံမှာမဟုတ်ဘူးဆိုတာရှင်းပါတယ်။အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံပုံရပါတယ်။အပြည့်အစုံအစီရင်ခံစာမတိုင်ခင်ကြားဖြတ်အစီရင်ခံစာတင်စဉ်ကလေးကအစီရင်ခံစာပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖို့ခဲ့ကြောင်းအခုနောက်ဆုံးနိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းမှာရှိနေသူအားလုံးအတွက်ကောက်မွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေမယ်လို့ပြောဆိုထားပါတယ်။ဒါဟာရခိုင်ပြည်နယ်အတွင်းနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေရောမွတ်စလင်တွေကိုပါယဉ်ကျွန်းထားတာတွေ့နိုင်ပါတယ
်။တပ်မတော်ရဲ့သဘောထားကတော့အစိုးရသဘောထားနဲ့ကွဲပြားပါတယ်။တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဝီမင်းအောင်လှိုင်ဟာအောက်တိုဘာ24ရက်မစ္စတာကိုဖီအာနန်နဲ့တွေ့ဆုံချိန်မှာတပ်မတော်အနေနဲ့အစီရင်ခံစာပါအချက်တချို့ကိုလက်မခံနိုင်မှုဆိုတဲ့သဘောသက်ရောက်တဲ့အကြောင်းအရာတချို့ပြောဆိုအသိပေးခဲ့ပါတယ်။အဲဒီထဲမှာအရေးကြီးအချက်တစ်ခုကတော့ကိုဖီအာနန်ကော်မရှင်ကအကြံပြုထားတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြန်ပြီးသုံးသပ်ဖို့ကိစ္စဖြစ်ပါတယ်။ကိုဖီအာနန်ကော်မရှင်ကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံမဲ့တွေအများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်နေတဲ့အချက်ကိုထောက်ပြပြီးနိုင်ငံသားဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာပဋိညာဉ်စာချုပ်ပါအချက်တွေနဲ့ကိုက်ညီအောင်လက်တွေ့ကြအောင်ပြန်သုံးသပ်ဖို့အကြံပေးထားတာမျိုးပါ။ဘုရုံမူကြီးမေအောင်လှိုင်ကတော့1982နိုင်ငံသားဥပဒေဟာတည်ဆဲဥပဒေဖြစ်လို့အဲ့ဒီဥပဒေနဲ့အညီပဲလုပ်ရမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဥရောပသံတမန်တယောက်နဲ့တွေ့ဆုံရမှာလဲဘုရုံမူကြီးမေအောင်လှိုင်ကရခိုင်ပြည်နယ်ကမွတ်စလင်တွေကို1982နိုင်ငံသားဥပဒေနဲ့စီစေးရမယ်။ဥပဒေနဲ့ညီရင်နိုင်ငံသားဖြစ်ခွင့်ပေးမယ်။ဥပဒေနဲ့မညီသူတွေကိုစခန်းတွေမှာထားမယ်။တခြားနိုင်ငံတွေကလက်ခံရင်သွားခွင့်ပေးမယ်စသဖြင့်ပြောဆိုခဲ့ပူပါတယ်။
နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်အမြောက်အများချထားတာနဲ့ပတ်သက်ပြီးကော်မရှင်ရဲ့အကြံပြုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒါဟာလိုအပ်ချက်အရချထားရတာဖြစ်ကြောင်းနေမြေအခြေအနေကိုကြည့်ပြီးတပ်ကဘယ်လိုလှုပ်ဆောင်ရမယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းပြောခဲ့တာတွေ့ရပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မစ္စတာကိုဖီအာနန်ကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းရှိနေသူအားလုံးကိုရည်ရွယ်ပြီးကောင်းမွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေပေးတဲ့အကြံပြုချက်တွေအဖြစ်ရှာဖွေတင်ပြတာဖြစ်ပါတယ်။ကိစ္စရဲ့အတိုင်းမှာရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေအခြားတိုင်းရင်းသားတွေနဲ့မွတ်စလင်အားလုံးအကျိုးစီးပွားအတွက် ချိကအကြံပေးထားတာဖြစ်ပါတယ်။ဒါကိုအစိုးရအဖွဲ့ကလက်ခံပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့တက်မတော်နဲ့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေကတော့အရင်ဦးဆုံးရခိုင်ပြည်နယ်တဲကမွတ်စလင်တွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ရမယ်။ဥပဒေနဲ့ညီသူတွေကိုနိုင်ငံသားအဖြစ်ပေးပြီးလွတ်လပ်စွာသွားလာခွင့်ပေးမယ်။ဥပဒေနဲ့မညီသူတွေကိုတော့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေထပ်ဖွင့်ပြီးစုစည်းထားမယ်ဆိုတဲ့အယူအဆမျိုးကင်ဆယ်ထားတာပါ။တကယ်လို့ဒါအဲ့ဒီအတိုင်းအကောင့်ထဲပေါ်ခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ကမွတ်စလင်တသန်းနီးပါးလောက်မှာ99ရာခိုင်နှုန်းလောက်ဟာ1982နိုင်ငံသားဥပဒေနဲ့ကိုက်ညီမှုမရှိတာမို့နိုင်ငံမဲ့တွေဖြစ်နောက်ထပ်ဒုက္ခသည်စခန်းတွေကိုရောက်သွားဖို့ပဲဖြစ်လာပါလိမ့်မယ်
။ရခိုင်ပြည်နယ်မှာ2012ခုနှစ်ကစတဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီပြဿနာနဲ့ဆက်ဆက်ပြီးမွတ်စလင်တသိန်းဝန်းကျင်ဒုက္ခသည်စခန်းတွေထဲရောက်သွားတာဒီကနေ့အချိန်ထိသူတို့ရက်ရွာသူတို့ပြန်ခွင့်မရကြသေးပါဘူး။ဒီကြားထဲ2016အောက်တိုဘာ9ရက်နေ့မှာမွတ်စလင်တွေကနေနယ်ကြားသောရဲတပ်ဖွဲ့စခန်းတွေကိုဝင်ရောက်စီးနှင်အကြမ်းဖက်တိုက်ခိုက်မှုကြီးပေါ်ပေါက်ခဲ့ရုံမကအခု2019ဩဂုတ်လ25ရက်နေ့မှာပိုပြီးကြေပြန့်ပိုပြီးကြမ်းတမ်းတဲ့အကြမ်းဖက်တိုက်ခိုက်မှုပေါ်ပေါက်လာရပြန်ပါတယ်။ဒါဟာအရင်အစိုးရလက်ရှိအစိုးရနဲ့တပ်မတော်ရဲ့ရခိုင်ပြည်နယ်ကပဋိပက္ခပြဿနာတွေရော့ပါရေးနယ်မြေတည်ငြိမ်ရေးဒေသဖွံ့ဖြိုးရေးအကောင့်ထဲဖော်ရမှာအောင်မြင်မှုမရဘူးဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်။ဒီအတွက်တပ်မတော်ရခိုင်တိုင်းဒေသခေါင်းဆောင်တွေနဲ့သက်ဆိုင်သူတွေအားလုံးကိုဖီယာနန်ကော်မရှင်အစည်းအဝေးခန်းစားကိုစနစ်တကျလေ့လာသုံးသပ်ပြီးကောင်းမွန်တဲ့အကြံပေးချက်တွေကိုအစိုးရနဲ့လက်တွဲအကောင့်ထဲဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
စီတူအမြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်ပါလိမ့်ရှင
်။ Proshima Pya August 25ရက်နေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေစစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာဏာပိုင်တွေအတွက်တော့ကြီးမားတဲ့စင်ခေါ်ချက်တစ်ရပ်ပါ။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။ဂျပန်နိုင်ငံကကုမ္ပဏီတစ်ခုဟာအတုပဇာဗနာအခမ်းအနားတွေမှာဖျားစာရုပ်တရဏဂုံတင်ပေးနိုင်တဲ့ဆဲရုပ်ဖုံးကြီးကိုတီထွင်လိုက်ပါတယ်။ဗုဒ္ဓဘာသာဖျားเจ้าတွေအကူအညီရစေဖို့အတွက် Nisi Eco Company ကဖန်တီးလိုက်တာပါ Paper လို့နာမည်ပေးထားတဲ့ဆက်ရုပ်ဖုံးကြီးကိုဂျပန်နိုင်ငံကဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ SoftBank ကဒီဇိုင်းဖန်တီးပေးထားတာဖြစ်ပြီးတော့သင်္ကန်းယုံထားပြီးဖျားစာရွတ်နေတဲ့ဆက်ရုပ်လေးကိုဇာဗနာအခမ်းအနားကုန်စည်ပြပွဲမှာတင်ဆက်ထားပါတယ်ဂျပန်နိုင်ငံမှာဇာဗနာကုန်ကြစရိတ်ကပုံမှန်လူဖုံးကြီးနဲ့ကျင်းပရင်ဒေါ်လာ2200နီးပါးကုန်ကြမှာဖြစ်ပြီးတော့ဒီဆက်ရုပ်နဲ့ကျင်းပမယ်ဆိုရင်တော့ဒေါ်လာ450လောက်ပဲကုန်ကြမှာဖြစ်တာကြောင့်မိသားစုတွေအတွက်ဈေးသက်သာတဲ့ရွေးချယ်မှုတစ်ခုဖြစ်လာစေမှာပါဘာသာရေးအရလောကမဲ့ထုံတန်းစင်လာတွေကိုလစ်လျူရှူတာတွေတိုးလာနေတဲ့ဂျပန်လူတိုင်းဝိုင်းမှာဒီဆက်ရုပ်ဟာဘာသာရေးဆန်ရလှုပ်ဆောင်ရမယ့်တာဝန်တွေကိုဝင်ယူပေးနိုင်မှာဖြစ်တယ်လို့ကုမ္ပဏီအကြံပေးမီချီယိုအီနာမူရာကပြောပါတယ်အဲ့ဒီပေါင်းများစွာကိုဒီဆက်ရုပ်ဖုံးကြီးလေးကဆွဲဆောင်နိုင်ပေမဲ့လေတချို့တွေကတော့ဆက်ရုပ်ဖုံးကြီးအနေနဲ့ဆရဏဂုံတင်ပေးနိုင်ပါမလားလို့တန်တရားရှိပါတယ်။ဘာသာတရားရဲ့အဆုံးအမကိုတကယ်လုတ်ပေးနိုင်ပါမလားဆိုတာကိုလာကြည့်တာပါဆိုပြီးဖုံးကြီးတစ်ပါးကပြောပါတယ်။ဒီဆက်ရုပ်လေးကိုတူချိုနိုင်ငံကကုံစီပြပွဲစင်တာမှာဩဂုတ်လ23ရက်နေ့ကနေ25ရက်နေ့အထိပြသခဲ့ပါတယ်ရှင်။
ဗြိတိန်နိုင်ငံအလဲပိုင်းဒါဘီရှိုင်းယားနယ်ကခြေရွာလေးတစ်ခုမှာကမ္ဘာခြေမလှည့်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီနှစ်ပြိုင်ပွဲမှာလည်းမနစ်ကချန်ပီယံဖြစ်ခဲ့တဲ့ Nasty Nash ကပဲအနိုင်ရရှိပြီးတော့14ချိန်မြောက်ချန်ပီယံဖြစ်သွားပါတယ်။ခြေမလှည့်ပြိုင်ပွဲဆိုတာလက်မောင်းလှည့်အားပြိုင်ပွဲလိုပဲနှစ်ဖက်အားရှင်ပြိုင်ရတာဖြစ်ပြီးတော့ခြေမကိုတုံးရတာပါ။လူနှစ်ယောက်မျက်နှာချင်းဆိုင်ထိုင်ပြီးတော့ခြေမနှချောင်းကိုအချင်းချင်းညှက်ထားရတာပါ။စုစုပေါင်း3ပွဲပြိုင်ရတာဖြစ်ပြီးတော့ခြေမကိုတဖက်ဖက်ကိုအဆုံးအထိရောက်အောင်ဆွဲသွားနိုင်တဲ့သူကအနိုင်ရတာဖြစ်ပါတယ်။အမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးနှစ်မျိုးရှိပါတယ်။1986ခုနှစ်ကဒါဗီရှိုင်းယားကလူတချို့ကဗြိတိရှားတွေပဲအနိုင်ရမဲ့ကစားနည်းမျိုးကိုစဉ်းစားရင်းကနေအခုလိုတီထွင်ပစ်သွားတာပါ။ပြိုင်ပွဲမဆခင်ရှင်ပြိုင်သူတွေရဲ့ခြေမမှာဒဏ်ရာရှိမရှိမှုဆွဲနေတဲ့ရောဂါရှိမရှိစစ်ဆေးပါတယ်။အဲ့ဒီနောက်တော့ပြိုင်ပွဲကိုခြေမတွေလှဲလို့ရပြီဆိုတဲ့စကားလုံးနဲ့စတင်ပြီးတော့ပြိုင်ပွဲနေရာကိုလည်းတူဒီယမ်လို့နာမည်ပေးထားပါတယ
်။ကမ္ဘာအကြီးဆုံးစုမူစာကြီးကိုပြည်ထိုင်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဖန်တီးပြီးကမ္ဘာစံချိန်တင်လိုက်ပါတယ်။အလေးချိန်ပေါင်350နီးပါးရှိပြီးတော့စီဒနာဝန်ထမ်းပေါင်းတရာဇင်လောက်ပါဝင်ဖန်တီးခဲ့ရတာပါ။လန်ဒန်အရှိပိုင်းကဗလီတခုမှာ UK မွတ်စလင်ပရဟိတအဖွဲ့ကကိုယ်တိုင်ဖန်တီးထားတဲ့အကျော်ဦးကြီးတဲ့ဖာထက်ကျော်ခဲ့တာပါ။ကင်းနစ်ကမ္ဘာမှတ်တမ်းအဖွဲ့ကလူတွေကလည်းဒီစမူစာဖန်တီးတဲ့လုပ်ငန်းစဉ်တစ်ခုလုံးလာရောက်အကဲဖြတ်ခဲ့ကြပါတယ်။အမတ်ပေးစီမင်းအရာစမူစာဟာ၃မြောင်ပုံရှိရမှာဖြစ်တဲ့အပြင်ဂျုံအာလူကြက်သွုံနဲ့ပဲတွေပါဝင်ရမှာဖြစ်သလိုကြော်လိုက်ရင်လည်းပုံပြက်မသွားရပါဘူး။အလေးချိန်ကအဓိကဖြစ်သလိုစမူစာကြီးတစ်ခုလုံးကိုအကုန်စားကြရမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ထားတဲ့တန်စကားကြီးထဲမှာစမူစာကြီးကိုဖန်တီးခဲ့တာဖြစ်ပြီးတော့ green အသေးစားနဲ့မပြီးအလေးချိန်ချိန်ပြီးတဲ့နောက်ပွက်ပွက်ဆူနေတဲ့ CO ထဲကိုထည့်ခဲ့ကြတာပါအခုစမူစာကြီးကိုဖန်တီးဖို့အတွက်15နာရီလောက်ချိန်ယူခဲ့ရပြီးတော့ခရိယန်ကက်တင်ချင်းတက်ပရဟိတက်အဖွဲ့ကဒေသခံအင်ချီယာမဲတွေကိုဝေချမ်းပေးခဲ့ပါတယ်ရှင
်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဦးဆောင်မွေကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုမှာဆရုထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့ရဲ့နေရာအများစုဟာရေဖုံးလွှမ်းနေပြီးအပူပိုင်းမုန်တိုင်းဖြစ်တဲ့ပင်လယ်ကွေ့ကမ်းရိုးတန်းကိုတိုက်ခတ်ခဲ့တဲ့ဟာဗီဟာရီကိန်းလေမုန်တိုင်းကြီးတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်မှာမယုံကြည်နိုင်လောက်အောင်ကိုမိုးတီးဆန်စွာရွာသွန်းခဲ့တဲ့အကြောင်းတက္ကသစပီနဲ့အုပ်ချုပ်ရေးမှူးကပြောပါတယ်ရေတွေတက်လာတာကြောင့်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာမြင့်တဲ့အရက်တွေအိမ်ခေါမိုးတွေပေါ်မှာတက်ပြီးတော့နေကြရသလိုကယ်ဆယ်ရေးလုပ်သားတွေမှာလည်းအတော်မတက်အကူအညီတောင်းခံသူတွေကိုအကူအညီပေးဖို့စူးစမ်းနေရပါတယ်လမ်းမတွေပေါ်မှာမြစ်တဖွဲ့ရေတွေကစီးဆင်းနေပြီးတော့လှေတွေနဲ့တွာလာနေကြရတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဈေးတစ်ခုကိုတနင်္ဂနွေနေ့ကအသေးခံကာဘုံဖောက်ခွဲတိုက်ခိုက်လိုက်တာကြောင့်လူ73ယောက်ထက်မနည်းတေဆုံးပြီးတော့အများပြဒဏ်ရာရရှိသွားပါတယ်။ဟဲလ်မန်ပြည်နယ်နဝခေမှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုမှာစစ်တပ်ရင်းနှန်းတစ်ခုကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တယ်လို့ဒေတာဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တေဆုံးဒဏ်ရာရသူအများစုဟာအာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။တာလီဘန်တွေကဒီတိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အခြေအနေတွေကြောင့်တေဆုံးရသူရေအတွက်တရားကြော်သွားပြီဖြစ်ပြီးတော့စစ်သားတယောက်ပျောက်ဆုံးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ရခိုင်လူမျိုးတွေနဲ့ဟင်ဒူဘာသာဝင်ထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ပေးထားပါတယ်
။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆောင်မွေပြောပြသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွာညိုပါရှင်။